ရခိုင်ပြည်နယ်မှာစစ်တပ်ကဖမ်းဆီးသွားပြီးနောက်ဒေသခံတချို့ပျောက်ဆုံးနေတယ်ဆိုပြီးပြောဆိုတာနဲ့ပတ်သက်လို့တပ်တွေထောက်ထားနေတိုင်ကြဖို့တပ်မတော်ဖွဲ့ကပြောဆိုလိုက်တဲ့အကြောင်းတင်ပြပါမယ်။ကျွန်တော်တက်နိုင်ပါ။ရခိုင်ပြည်နယ်မြောက်ပိုင်းတိမ့်မကြီးရွာကဒေသခံ19ဦးကိုပြီးခဲ့တဲ့မလအစပိုင်းလောက်မှာတပ်မတော်စစ်ကြောင်းတစ်ခုကဖမ်းဆီးခေါ်ဆောင်တော့ခဲ့ပြီးဒီကနေ့အထိမိသားစုဝင်တွေဆက်တွေ့မရသေးဘူးလို့မိသားစုဝင်တွေနဲ့ဒေသခံတွေကပြောဆိုထားပါတယ်။ဒေသခံတွေဖမ်းဆီးခံရတဲ့တဲ့င်းနဲ့ပတ်သက်လို့တပ်တွေထောက်ထားနေတကွာတိုင်ကြဖို့ဒီကနေ့တောက်ကြနေနေပြည်တော်ကတဲ့င်းစာရှင်းလင်းပွဲမှာဘူရှော့ဇော်မင်းထွန်းကပြောလိုက်ပါတယ
်။ဒီရနဲ့ပတ်သက်လို့ကြောင့်ဒါအဖမ်းခံရတယ်ဆိုတဲ့တပ်တွေအထောက်ထားကြည့်တယ်ဆိုရင်လည်းအဖမ်းခံတယ်ဆိုတဲ့တပ်တွေထောက်ထားကြည့်ရင်လည်းအဲ့တပ်တွေထောက်ထားတဲ့နယ်ကျွန်တော်ကဒီတက်ဆိုင်ရာကိုပြောပေါ့အဒီဘက်ကလည်းဒီဟာနဲ့ပတ်သက်ဆိုကြဒါဟုတ်တယ်ဟုတ်ရင်ဟုတ်တယ်မဟုတ်ရင်မဟုတ်ဘူးဒါဘယ်လိုလုပ်ထားတယ်ဆိုတာကဒါတည်ဝင်ပြောနိုင်ပါလေဒီအချိန်ကရခင်တော့တိုက်ပွဲတွေဖြစ်ပွားနေတဲ့အချိန်ချင်းမှာဒါအဒီဘက်ကတွေဖြစ်ပွားနေတဲ့အချိန်ချင်းမှာတော့လုပ်ခွင့်မတော်ဘူးဒီအချိန်မှာတော့ဒါတွေကိုလုပ်ဆောင်နိုင်ဖို့အတွက်ပုံပြီးလွယ်စူလာပါလိမ့်မယ်အဲ့လိုမျိုးလုပ်တာပုံပြီးသာနှုတ်ဦးတစ်ဖက်အတွက်လည်းဟိုစင်ပြပါလိမ့်မယ်ပိုပြီးလည်းကြည့်ကြပါလိမ့်မယ
်ဖက်စီခံရသူအသက်26နှစ်ရွယ်မောင်နေလင်းဦးရဲ့ဖခင်ဖြစ်သူဦးမောင်ကျော်ဝင်းကတော့တပ်မတော်စစ်ကြောင်းကဖမ်းဆီးသွားတာကိုသူကိုယ်တိုင်မြင်လိုက်ရပြီးတပ်ဆိုင်ရာအာဏာပိုင်တွေထံတိုင်ကြားထားတယ်လို့ပြောပါတယ်ဖမ်းဆီးခံရတဲ့တပ်ဖြစ်သူဟာစွန့်အနာမကျသူတဦးဖြစ်တာကြောင့်စိုးရိမ်မိတယ်လို့လည်းပြောပါတယ
်သူတို့ကိုဖမ်းကလေးကမရနလမ်းလက်တခါလေးသူ့ကိုသူတို့ကိုဖမ်းတာကိုအဲ့မှာအုပ်ချုပ်ရေးမှာတွားပြီးပြောတယ်နောက်ပြောရေးဆက်မှာတွားပြီးတိုင်တယ်ဒါမှသိချတာမရှိပါဟုတ်ပါတယ်ကျွန်တော်တို့ကတကယ်လည်းဘာမှထောက်ထားတူကြမှာမရဘူးအဲ့တော့မိသားစုတွေကအကုန်လုံးစွန့်နေစိုးရိမ်နေကြပါတယ်ခံစားရတော့သူကနားလည်းမကြပါကျွန်တော်တကစကားလည်းမပြောတတ်ပါအဲသူ့ကိုဖမ်းဆီးခေါ်တော့တွားတာသူ့ကိုဥမာထိုင်ဆိုလေးသူကမထိုင်ဘူးတခါလေးလားသူ့ကိုဆောက်ကန်လိုက်တာလေသိပါတယ်ရစီချင်းမှာကျွန်တော်တို့အဲအဲ့ပြီးတော့သူ့ကိုသူ့ရှိပြီးတော့ခေါ်ကြပါတယ
်ဒေသခံတွေဖမ်းဆီးခံရတဲ့ကိစ္စကိုတင်ပြဖို့တပ်မတော်တာဝန်ရှိသူကပြောဆိုလိုက်တဲ့အတွက်တပ်တွေထောက်ထားတွေနဲ့တပ်ဆိုင်ရာဌာနဆိုင်ရာတွေတင်ပြသွားမယ်လို့လည်းကြောက်တော်မျိုးနဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးထွန်းဝင်းကပြောပါတယ
်။ဒါဒီကြက်ပြင်းမဲ့ဆိုတဲ့အနေအထားရှိကြတဲ့အခါမှာဒါကျွန်တော်တို့လည်းဘာကြည့်ပြီးကျွန်တော်တို့လည်းညှော်လင့်ပါတယ်အတန်းတားတစ်ခုတည်းကတော့ကျွန်တော်တို့ဟိုဒီလိုပြန်စီစဉ်မယ်ဆိုရင်တော့တစ်ခုခုတော့ကျွန်တော်တို့ထူလာမယ်လို့တော့ကျွန်တော်တို့ယူကြည့်တယ်။ဒါကြတစ်ခုခုတော့ကျွန်တော်တို့ပြန်ပြီးတော့မှဒီတပ်ဆိုင်ရာကိုအကြောင်းကြားပြီးတော့မှဟိုသူတို့ပြောတဲ့အတိုင်းပေါ့လေဒီသတင်းစာရှင်းလင်းပွဲမှာသူတို့ပြောဆိုခဲ့တဲ့အတိုင်းနဲ့ကျွန်တော်တို့ဟိုပြန်ပြမယ်ဆိုပြီးတော့မှအတိအကျတွေနဲ့ကျွန်တော်ပြန်ပြမယ်ဆိုပြီးတော့မှကျွန်တော်တို့ဒီနေ့ကျွန်တော်တို့ဆွေးနွေးကြပါမယ်
တမ်းတော်နဲ့ရခိုင်လက်နက်ကန်ရဲ့ဖွေးလို့ကြစီရစ်တိမမှုတွေကြုံခဲ့ရတဲ့ရခိုင်ပြည်နယ်မှာဒေသခံတွေမကြာခဏဖမ်းဆီးထိန်းသိမ်းခံရတာတွေရှိသလိုဖမ်းဆီးထားစဉ်တေဆုံမှုတွေလည်းကြုံခဲ့ရဖူးပါတယ်ကုလသမဂ္ဂပါဝင်နိုင်ငံတကာအသံဝင်ကတော့ရခိုင်ပြည်နယ်ကလက်နက်ကန်မင်းပခတွေမှာအရသာတွေထိခိုက်တည်နေကြတဲ့ပေါ်ဆိုရင်ကြောင့်ပြောဆိုထားပြီးတိခတ်တိုက်ခိုက်မှုတွေရပ်ဆိုးဖို့လည်းတိုက်တွန်းထားပါတယ်ခင်ဗျာကျွန်တော်တက်နိုင်စစ်တွေမျိုးကနေတဒိန်ပေးပို့ထားတာဖြစ်ပါတယ်